ကချင်ပြည်နယ်ဖားကန့်မြို့နယ်နန်ယာရွာမှာမြန်မာစစ်တပ်နဲ့ပြည်သူစစ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်ကုန်တင်ကားအစီ60လောက်စစ်ဆေးဂိတ်မှာပိတ်မိနေပါတယ်။ပိတ်မိနေတဲ့ကားအများစုဟာ73စီတင်ရင်တွေဖြစ်ပြီးတော့တချို့ကားတွေဆိုတပတ်ကျော်ကြာနေပြီလို့ဒေသခံတွေကပြောပါတယ်။73စီရှားပါတဲ့အတွက်ဖားကန့်မြို့မှာလောင်စာဆီဈေးတွေဆက်လက်မြင့်တက်နေပါတယ်။ဖားကန့်ဒေသရဲ့နောက်ဆုံးအခြေအနေသတင်းပေးဖို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဖားကန့်မြို့နယ်နန်ယာရွာမှာရှိတဲ့စစ်တပ်နဲ့ပြည်သူစစ်စစ်ဆေးဂိတ်တွေကအော်တိုဘာလလယ်လောက်ကစတင်ပြီး73စီတင်သွင်းတာကိုပိတ်ပင်ခဲ့တာပါလက်ရှိအခြေအနေမှာလည်းစစ်ဆေးဓာတ်တွေကိုတင်းကျပ်နေတာကြောင့်နန်ယာရွာမှာရှိတဲ့ကုန်တင်ရင်အစီး60လောက်ပိတ်မိနေကြောင်းနန်ယာဒေသခံတူက VOA ကိုပြောပါတယ်န
န်ယာပိတ်မှာပုံမှန်60ကျော်လောက်ရှိပြီးဒီကနေ့ဩခွန်တော်အခုပန်းစီနယ်ရောဒက်စီကားရပြီနော်你出干的时候，我现在搬到老家去。今年干的不错啊，我就是前几天嘛，都开了新的，干的也不错，年干的。
ဖားကန့်ဒေသခံတူကတော့73စီတင်ရင်တွေကိုအကန့်အသတ်နဲ့ဝင်ဝင်ပေးနေတာကြောင့်ဓာတ်ဆီဈေးဟာဆက်လက်မြင့်တက်နေစေဖြစ်ကြောင်းအခုလိုပြောပါရစေ။အ
ဲ့ဒီကားတွေကအားလုံးခါလာမလို့ပေါ့။အဲ့လိုအဲ့ကြားတဲ့ကားကမစီတုံးကြီးမစီတုံးကြီးအဲ့လိုမလို့နေတာဒီစီရလည်းမကြောက်ဘူးဒီစီရကပေပါရှစ်သိန်းကျော်တယ်ဒီသိန်းကြီးတော့
တကားလန်ဈေးနှုန်းအနေနဲ့ဆိုရင်ကြက်ငွေ2000ဝန်းကျင်ခန့်ရှိကြောင်းလည်းပြောပါရယ်ပြီးခဲ့တဲ့လကုန်ပိုင်းလောက်ကဖားကန့်မြို့မှာ92တကားလန်ကို2000 95တကားလန်ကို2000လောက်အထိဈေးမြင့်တက်ခဲ့တာပါတခြားဒေသခံတွေကတော့နန်ယာခိတ်မှာ73စီတည်ယူမှုကိုသာမကစံတည်ယူမှုကိုပါကန့်သက်ထားကြောင်းပြောပါရယ်ဖားကန့်ဒေသမှာစံနဲ့73စီတည်ယူတာကိုတားမြစ်တာဟာ KIA အတွက်အခွန်အောက်ရနိုင်တဲ့ကြောက်စိမ့်တူဖော်ရေးလုပ်ငန်းကိုထိန်းချုပ်လိုတာကြောင့်ဖြစ်နိုင်ကြောင်းဒေသရင်းအကဲခတ်တွေကသုံးသပ်ပြောဆိုနေကြပါရယ်ခင်ဗျာ